မြန်မာစစ်စွဲရဲ့ဖွဲ့စည်းပုံအခြေခံဥပဒေလူမှုဆန္ဒခံယူပွဲတွေလုပ်မယ်နောက်ပြီးတော့ရွေးကောက်ပွဲတွေလုပ်မယ်ဆိုတဲ့ကြေညာချက်တွေအပေါ်မှာစစ်စွဲနဲ့အပြစ်ခတ်ရဆဲရေးယူထားတဲ့မွန်ပြည်သက်ပါတီကတော့လက်မခံဘဲနဲ့ဆန့်ကျင်ပယ်ချလိုက်ပါတယ်ခင်ဗျအဲ့ဒီအတွက်ကြောင့်စစ်စွဲဘက်ကဖိအားတွေပေးလာမယ်ဆိုရင်အပြစ်ခတ်ရဆဲရေးသဘောတူညီချက်ပြက်ပြယ်မဲ့အလားအလာတွေတော့သူတို့ဘက်ကကြိုတင်စဉ်းစားထားတာရှိတယ်လို့မွန်ပြည်သက်ပါတီပြောရေးဆိုခွင့်ရှိသူကဆိုပါတယ်ဒါနဲ့ပတ်သက်ပြီးတော့မွန်ပြည်သက်ပါတီနဲ့ဆက်သွယ်မေးမြန်းထားတာကိုကိုသားညုံကဆက်ပြီးတော့ရှင်းပြပေးပါခင်ဗျာ
။ကောင်းပါပြီကိုကျောင်းလေးဒီမွန်ပြည်သက်ပါတီအနေနဲ့ဖွဲ့စည်းပုံရေးဆွဲညီလာခံကိုမတက်ရောက်ဘဲနဲ့နှုတ်ထွက်ခဲ့တာကြောင့်မလို့ဒီညီလာခံရဲ့နောက်ဆက်တွဲဖြစ်တဲ့လူမှုဆန္ဒခံယူပွဲနဲ့လာမယ့်ရွေးကောက်ပွဲကြီးညာချက်တွေကိုသူတို့အနေနဲ့လက်မခံတာဖြစ်တယ်လို့မွန်ပြည်သက်ပါတီရဲ့ပြောခွင့်ရသူနိုင်အောင်မငဲကအခုလိုပြောပြသွားပါတယ်။
SPDC ရဲ့ကြီးညာထားတဲ့စုပ်ကိစ္စဟာမြို့သားညီလေးခံနောက်ဆက်တွဲဖြစ်တယ်။ကျွန်တော်တို့ကမြို့သားညီလေးခံကနေပြီးတော့ထွက်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီမြို့သားညီလေးခံရဲ့ရက်လက်အပေါ်မှာကျွန်တော်တို့ဘာမှပါဝင်ပတ်သက်မရှိဘူးမသက်ဆိုင်ဘူးကျွန်တော်ထောက်လည်းမထောက်ခံပါဘူးခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒါပေမဲ့မြန်မာစစ်အစိုးရကတော့ဒီတချို့တာဝန်ရှိသူတွေကပြီးခဲ့တဲ့လတွေမှာပြောတဲ့ကျွန်တော်ကြားရပါတယ်။အဓိကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအတိဖြစ်သွားပြီဆိုလို့ရှိရင်အပြစ်ခတ်ရစေးယူထားတဲ့လက်နက်ကင်တိုင်းသားတွေကဥပဒေဝင်ရမယ်လက်နက်စွန့်ရမယ်ဆိုတဲ့သဘောထားမျိုးပြောနေပါတယ်။ဒီလိုမျိုးလက်နက်ဖြုတ်ခိုင်းမယ်ဆိုရင်မူပြစ်သက်ပါတီသဘောထားဘယ်လိုရှိလဲခင်ဗျာ
။ဒီလိုအတင်းနဲ့မှပြာမျိုးမျိုးတုံပြီးတော့ကျွန်တော်တို့ကိုလက်နက်ဖြုတ်ခိုင်းမယ်ကျွန်တော်တို့ပါတီကိုဖြတ်ခိုင်းမယ်အဲ့တော့ကျွန်တော်တို့တက်နဲ့ကျွန်တော်တို့ပါတီကိုတတိတိကျဖြစ်အောင်လုပ်ခိုင်းမယ်ဆိုရင်ဒါကျွန်တော်ရဲ့နိုင်ငံရေးဥတီကျရရပါတော့ကျွန်တော်တို့ကာကွယ်ရမယ်ကျွန်တော်တို့ရဲ့ခြေကမှုရဖြစ်ပါတယ
်အခုမြန်မာစစ်စိုးကသူတို့လုံနေတဲ့ဒီနိုင်ငံရေးလက်ညှိုးမြေပုံပေါ်အခုဆိုလို့ရှိရင်သရုတ်ထဆင့်ရောက်သွားပါပြီအဲ့တော့ဒါကိုမူပြစ်သက်ပါတီအနေနဲ့လက်မခံနိုင်ဘူးဆိုရင်တခြားဘလို့နည်းနဲ့လှုပ်စေချင်လဲဘလို့အကြံပြုချင်လဲခင်ဗျနိုင်ငံရေးအပြောင်းလဲဖြစ်ဖို့ပေါ့
ကျွန်တော်တို့ယီမန်ကျဲနဲ့ဒီအခု SBDC ချထားတဲ့လမ်းကြောင်းနဲ့တလဲစီဖြစ်နေတယ်လေဒါကြောင့်မို့အဲ့ဒီလိုလွဲပြီးတဲ့ချက်မဲ့ကျွန်တော်တို့လိုက်မနိုင်ပါဘူးကျွန်တော်တို့ချက်မှတ်ထားတဲ့နိုင်ငံရေး policy ကပြည်သူစီနီဘွယ်တစ်ခုပဲကျွန်တော်တို့က၃မိပဲစီနီဘွယ်ရပ်ပဲဖြည့်ရှင်းချင်တယ်ဒီလိုဖြည့်ရှင်းလို့ဖြည့်ရှင်းပြီးဖို့ဖြစ်အောင်လဲကျွန်တော်တို့ကဒီစစ်စွာရပြီးကလေးကကျွန်တော်တို့ design မှပေါ့နော်ပြည်သူစီနီရပေါ်ဖို့ design မှ choose ခဲ့တယ်တော့ဒီအမျိုးသားညီလကံမှလည်းတက်ရောက်ပြီးတော့အကြံပြုဆွေးနွေးခဲ့တယ်ဒါပေမဲ့ကျွန်တော်တို့အမျိုးသားညီလကံမှတက်ရောက်တဲ့အခါမှာဒီအမျိုးသားညီလကံရဲ့ရက်လက်ဟာဒီမှာလည်းဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အတွက်ရောဒီမိုကရေစီနိုင်ငံတစ်ခုပေါ်ထွန်းဖို့ရတဲ့ရောအလန်းဝေးနေတယ်တကြောင်မို့ကျွန်တော်တို့ဒီမျိုးသားညီလက်ကန်းကနေပြီးတော့ကျွန်တော်တို့ပေါ့နော်ပြည်ပြည်စုံတဲ့ဖြည့်ဆင်းချက်ချထုတ်နိုင်မယ်လို့မယုံကြည်တဲ့အတွက်ကြောင့်ကျွန်တော်တို့မျိုးသားညီရထွက်လာခဲ့တယ်အဲကျွန်တော်ယူမှန်ချက်အတိုင်းပေါ့နော်တိုင်းရင်းသားစီလုံးမျိုးရေးတဲ့အတွက်ဆက်ပြီးတော့ကြိုးစားသွားမယ်ပြည်သူတွေကိုကျွန်တော်တို့ပြောမယ်တွေ့ဆုံဆွေးနွေးပွဲဒီသားလင်းကျွန်တော်တို့ရဲ့နိုင်ငံရဲ့အဲချက်ပတ်တစ်ခုကောင်းသောအဖြေရလက်တစ်ခုဖြစ်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ဆက်ပြီးတော့ရှင်းပြမယ်ဒီအချိန်ကလေတခြားပြည်နဲ့ဘလိုပဲလဲလို့တဆွထိုးပဲလဲလို့ဘလို့မှဖြစ်ရှိပေးနိုင်မှာမဟုတ်ကျွန်တော်တို့လည်းမယုံကြည်ဘူးကျွန်တော်တို့လည်းဒါကိုစဉ်းစားပြီးမှမဟုတ်ဘူးပေါ့နော
်အခုကသုံးမွေးဆန်တော့မဟုတ်သေးပါဘူးဒေါန်ဆန်းစုကြည်နဲ့စစ်စုအကူစလေဥအောင်ကြီးတို့တွေ့ဆုံနေတာတော့ရှိပါလေအဲ့တော့ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ရောဘလောက်ထိမျှော်လင့်ထားလဲမူပြည်သက်ပါတီအနေနဲ့
ဒီပြည်နယ်ဆောင်2008ဆက်ပြီးပြည်နယ်ဆောင်2008ဆက်ပြီးတဲ့အတိုင်းပဲဒီတွေ့ဆုံမှုကကျွန်တော်ထင်တယ်အလားအကဖြစ်သွားပြီလို့မျှော်လင့်ပါတယ်ဘာမှအရာမထင်တော့ဘူးလို့လည်းယုံကြည်တယ်လေဒီလိုတွေ့ဆုံမှုကကျွန်တော်ထင်တယ်တကယ်တော့ဆိုမှာစိတ်မှမဟုတ်ဘူးလို့ပဲကျွန်တော်ထင်ပါတယ်
။ဒါဆိုလို့ရှိရင်ဒီမူမီသစ်ပါတီအနေနဲ့စစ်စိုးရရဲ့နိုင်ငံရေးလမ်းပြမြေပုံကိုဒီတိုင်းလှုပ်လို့ရှိရင်လက်မခံနိုင်ဘူးဆိုတော့အပြစ်ခတ်ရစေးယူထားတဲ့သဘောတူညီချက်ကတော့နောက်ပိုင်းဟန်နိုင်မှာမလားပြတ်မလာနိုင်ဘူးလားခင်ဗျ
။တဘာဝရတော့ရှိမယ်လို့ကျွန်တော်တို့ထင်ပါတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကတော့ဒီမြူသားညီလကံရဲ့မှာနှုတ်ဆက်ခဲ့ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့တစ်ဆက်တစ်ဆက်ပြားပြေးမှုရှိခဲ့တယ်။ဆိုတော့စီကွားရေးအနေနဲ့အခွင့်အရေးအနေနဲ့တစ်ဆက်တစ်ဆက်ဖျက်တောက်မှုခံရတာဖြစ်ခြင်းအဖြစ်ဒါနောက်ဆုံးတော့ဒါပြတ်သွားလိုက်မယ်လို့ပဲပြောလို့ပါတယ်။တပါပြေဆိုတော့ဒီကိန်းတွေပုံကိန်းတွေဒီနီးမှာပေါ်မှုတည်ပါတယ်ခင်ဗျာ။ကျွန်တော်တို့ဆက်ပြီးတော့ပြစ်ခတ်ရစီဖြစ်မှာမဟုတ်ဘူး
။မူပြသက်ပါတီကပြောခင်ရသူနိုင်အောင်မငဲပြောခဲ့တာပါ။မူပြသက်ပါတီဟာမြန်မာစစ်စွာနဲ့1995ခုနှစ်ကတည်းကပြစ်ခတ်ရစီယူခဲ့ပါတယ်။အမျိုးသားညီလာခံကနအူးပိုင်းကိုလည်းသူတို့တက်ရောက်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့မြူသားညီလာခံရဲ့ကိုယ်စားလှယ်အဆင့်ကနေပြီးတော့လိလာသူအဆင့်အထိကိုမူပြသက်ပါတီဘက်ကရှော့ချခဲ့ပါတယ်။နောက်ပိုင်းမှာတော့ဒီမြန်မာစစ်စွာနဲ့နိုင်ငံရေးတင်းမာမှုတွေရှိလာခဲ့တဲ့အတိုင်းအတာလက်နက်ကိုင်အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
โอเคกุต้าญูอกุโลရှင်းပြပြီးလားကျေးဇူးတိုင်းတင်ပါတယ်ခင်ဗျာတို့ရရှိမှာခင်ဗျာမွန်ပြည်သက်ပါတီကတော့စစ်ဆွေးရရဲ့နိုင်ငံရေးခြေလှမ်းတစ်တေကိုညှင့်ပယ်လိုက်ပါပြီတခြားအပြစ်ခတ်ရစဲရေးအဖွဲ့တွေရဲ့သဘောထားတွေကတော့ဘလို့ရှိသလဲဆိုတာတော့အခုချိန်ထိတိကျကျမသိရသေးပါဘူး1988ခုစစ်အာဏာသိမ်းပြီးကတည်းကမြန်မာစစ်ဆိုးရနဲ့အပြစ်ခတ်ရစဲယူလာတာတိုင်းသားအဖွဲ့လက်နက်ကိုင်အဖွဲ့18ဖွဲ့ရှိပါတယ်ခင်ဗျာ